ကရင်ပြည်နယ်မြောက်ရီမြို့တင်ကဲညီနောင်အထက်အရှလမ်းမှာရှိတဲ့ကရင်လက်နက်ကိုင်တပ်တွေရဲ့မြို့ဝင်ခြေကောက်တဲ့ဂိတ်ကိုမနေ့မတ်လ22ရက်နေ့မနက်ကအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကပစ်ခတ်တာကြောင့်အမျိုးသား3ဦးကြီးစံထိမှန်ပြီးတူသေဆုံးခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပြောပြထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့ဟာကရင်လက်နက်ကိုင်၅ဘွဲ့တဲ့မင်းလှုပ်ရှားသွားလာနေတဲ့မြို့ဖြစ်ပြီးပြီးခဲ့တဲ့3လကစပြီးတနက်ပြည်နယ်ပစ်ခတ်တာဘုံပေါက်ကွဲတာတွေမကြာခဏဖြစ်နေတဲ့မြို့ဖြစ်ပါတယ်။စစ်ကောင်စီတပ်ပြည်နယ်ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO တိုးတက်သောကရင်ဗုဒ္ဓဘာသာတပ် DGB ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့တပ်တွေနဲ့လည်းနှစ်ဖက်တိုက်ပွဲတွေဖြစ်နေတာပါ။ငင်းငယ်ယူထားတဲ့ကရင်လက်နက်ကိုင်အဖွဲ့တွေရဲ့မြို့ဝင်ကြီးကောက်တဲ့ဂိတ်ကိုမလ22ရက်နေ့ကတော့အမိမတိလက်နက်ကိုင်တွေကပစ်ခတ်တာကြောင့်ဂိတ်ထဲမှာရှိနေတဲ့အမျိုးသားတဦးတေဆုံးပြီးနှစ်ဦးကတော့ပြင်းထန်စွာဒဏ်ရာရခဲ့တဲ့အကြောင်းမြောက်ရီမြို့ကန်တဦးကပြောပြပါဗျ။
မောင်မီနော်ဗျမိမကျော်နေမှာပါတဲ့။အလန့်ဖြစ်တာတစ်ယောက်တင်သွားတယ်တဲ့။နှစ်ယောက်ကမဆင်းအောင်ပို့လိုက်ရတယ်တဲ့။ပြောတယ်။ပစံဂိတ်မှာဟိုပစံကောက်တယ်ပေါ့။သူတို့ဟုတ်ပဲတယောက်တင်သွားတယ်။နှစ်ယောက်ကဒဏ်ရာရတယ်။ဒါတွေသက်ဆိုင်ရသက်ဆိုင်ရပေါ့သူတွေကတို့ဂိတ်ကြီးကောက်ခိုင်းတာအဲ့ဒါကိုနှံပြစ်ခံကြည့်တယ
်ပြစ်ခတ်မှုတွေဖြစ်ပေမဲ့လက်နက်ကန်တွေကြားကပဋိပက္ခတွေဖြစ်တာမို့ဒေသခံတွေကတော့စိုးရိမ်တာမရှိဘူးလို့လည်းဆိုပါတယ
်လူမျိုးတို့ကတို့ပြစ်တယ်ပေါ့ပေါ်တာကြည့်ဒီနေနဲ့ပြစ်မဆိုင်တဲ့ပုံစံဖြစ်တာပေါ့အဲ့ဒီတို့ကတို့ဖွဲ့စည်းကိုတို့ပြစ်တယ်ပေါ့ပြစ်တယ်ပြစ်အော်တို့ကပြစ်ကုန်ပြီပေါ့အဲ့လိုပဲသူကလူသူနေကိုပတ်တူအဲ့လိုမျိုးနေကြတာပဲ
ပြစ်ခတ်ခံရလို့သိဆုံးသွားသူကတော့မြမစစ်ဆိုရလက်ထက်ငင်းငယ်ယူထားတဲ့ကရင်ငင်းငယ်ရေးကောင်စီ KNU KNL PC ကတပ်ဖွဲ့ဝင်တဦးဖြစ်ပြီးတင်ငန်းညီနောင်အထွတ်မြို့ဝင်ကြီးကောက်ခံနေတဲ့အဖွဲ့တွေကလို့ဆိုပါတယ် AK Gate လို့လူသိများတဲ့ဒီ Gate ကိုတော့ကရင်လက်နက်ကိုင်၄ဖွဲ့ကဒီလိုင်ရထားပြီးဒီလမ်းကိုဖြတ်တန်းသွားလာနေတဲ့ရင်းတွေကိုကရင်လက်နက်ကိုင်တွေရဲ့မိသားစုဝင်တွေတပ်ဖွဲ့ဝင်တွေကမြို့ဝင်ကြီးကောက်ခံနေတာဖြစ်ပါတယ်ပြစ်ခတ်သူတွေကတော့ဘယ်ဖွဲ့ကဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကရောကရင်ငင်းငယ်ကောင်စီဘက်ကရောထုတ်ပြန်တာမရှိသေးပါဘူးမလ12ရက်နေ့တုန်းကလည်းကော့ကရိတ်မြောက်ပြည်အာရှလမ်းမပေါ်မှာတိုက်ပွဲတွေဖြစ်ပြီးကုန်တင်ကားတွေပြစ်ခတ်မိရှုခံခဲ့ရပါတယ်ဒီအတွက်အာရှလမ်းကို3ရက်ခန့်ပိတ်ခဲ့ရပါတယ်စစ်ကောင်စီတပ်တွေမြောက်ပြည်နဲ့ကော့ကရိတ်တောင်ပိုင်းကနေဆုတ်ခွာပေးဖို့နဲ့စစ်ကောင်စီအတွက်ထောက်ပံ့ရေးလမ်းကြောင်းဖြစ်တဲ့မြောက်ပြည်ကော့ကရိတ်အာရှလမ်းမပေါ်မှာကုန်ကားတွေတွားလာတာမလုပ်ဖို့ကိုလည်း KNU ကရင်မျိုးသားအစည်းအရုံးကတတိပေးထားပါတယ်ရှင်